America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ5ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနောင်လာတို့တင်ပြမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ညှိနှိုင်းကြမယ့်အမေရိကန်နဲ့မြောက်ကိုရီးယားကုစရေအဖွဲ့တို့ဟာဆွေးနွေးပွဲတွေလုပ်ဖို့ Sweden နိုင်ငံ Stockholm မြို့ကိုရောက်ရှိနေပါပြီ။ Iran နိုင်ငံ Baghdad မြို့မှာပြည်ခဲ့တဲ့ရက်ပိုင်းအတွင်းလူ80ကျော်သေဆုံးခဲ့ရတဲ့ဆန္ဒပြပွဲကြောင့်ထုတ်ပြန်ထားတဲ့ညံထွက်အမိန့်ကိုဒီကနေ့ပြန်ရုပ်သိမ်းလိုက်ပါပြီ။ဟောင်ကောင်မှာလည်းဒီကနေ့ဆန္ဒပြပွဲတွေအကြမ်းဖက်တဲ့အတိဖြစ်လာပြီးတဲ့နောက်ရထားရုံနဲ့မြောက်ရထားပြည်ဆွေးနွေးရီကိုအားလုံးကိုရပ်ဆိုင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါမဆုံးဘူး
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ American သမ္မတ Donald Trump က2020ရွေးကောက်ပွဲမှာသူ့ရှင်ပြိုင်ဘက်ဖြစ်လာမယ့်ဒုသမ္မတဟောင်းဒီမိုကရက်တစ်သမ္မတကိုယ်စားလှယ်လောက် Joe Biden ရဲ့အကြမ်းလိုက်စားမှုစုံစမ်းဖော်ထုတ်ဖို့တခြားနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့အောက်တိုဘာလ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာဆရာများနေ့မှာတော့မြန်မာနိုင်ငံကဆရာဆရာမတွေစွန့်ဆောင်ရင်းနဲ့ပတ်သက်ပြီးတော့
ဒီဆရာဆရာမတွေရဲ့အကြီးအကဲတော့နံပါတ်1ဆရာဆရာမတွေကိုယ်တိုင်တည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့ဒီဆရာအဖွဲ့ကြီးတွေ
မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်မြန်မာနဲ့ထိုင်းနေမှာစိတ်ကြွဆေးတွေအများများဖန်ဆီးရမိပြီးတဲ့နောက်မြန်မာမွေးရေးစေဝါပြသနာကပို့ပြီးတော့ဆိုးဝါးလာနိုင်တယ်ဆိုပြီးသုံးသပ်ပြောဆိုတဲ့အကြောင်းသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုချိန်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်နေတဲ့ဆွေရစံတွေပြအဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကသမ္မတအင်ဂျီရိုကိုဆင့်ခေါ်စာပေးပို့တောင်းဆိုလိုက်ပါတယ်။အောက်လွတ်တော်ရဲ့ရာကော်မတီ၃ရက်ရဲ့အကြီးကဲရီတောက်ချာနေကထုတ်ပြန်တဲ့ကြေညာချက်မှာတော့ဆွေရစံတွေကိုသူတို့သဘောဆန္ဒအလျောက်ပေးဖို့အချင်းချင်းပန်ကြားခဲ့ပေမဲ့လည်းအင်ဂျီရိုကပြန်ပြီးတော့တောင်မတုံ့ပြန်ခဲ့တဲ့အတွက်အခုလိုဆင့်ခေါ်စာပေးရတာဖြစ်ကြောင်းဖော်ပြထားပါတယ်။အလို့တော်စုံစမ်းစစ်ဆေးသူတွေကတောက်ကြနေကတောင်းဆိုစာပြဖို့ခဲ့တဲ့အထက်မှာသူ့သမ္မတမိုက်ပန့်ရဲ့ယူကရိန်းအဆက်အသွယ်တွေနဲ့ပတ်သက်တဲ့ဆွေးနွေးစာတွေလည်းပါဝင်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့ဇူလိုင်လကဖုန်းဆက်သွယ်ပြောကြားမှုကိုပန့်ရဲ့အရာရှိကနားထောင်ရတာဖြစ်နေတာကြောင့်အခုလိုတောင်းဆိုရတာဖြစ်ပြီးဒါဟာသူတို့ရဲ့စုံစမ်းမှုအတွက်အဓိကကျတယ်လို့လည်းဖော်ပြထားပါတယ်။သမ္မတထရမ့်ကတော့အကျင့်ပြချစာမှုတွေကိုတိုက်ဖြတ်ဖို့ဖွဲ့စည်းပုတ်ချုပ်ပုံအရာသူ့မှာတာဝန်ရှိတဲ့အတွက်သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအပေါ်စုံစမ်းပေးဖို့ပြည်ပနိုင်ငံတွေကိုတိုက်တွန်းရတာဖြစ်တယ်လို့တောက်ကြနေအစောပိုင်းမှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။အောက်လွတ်တော်အမတ်နေရအများစုရထားတဲ့ဒီမိုကရက်တွေကသမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲအောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအက်ဒမ်ရှစ်ကအခုလိုသမ္မတကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းဖို့တခြားနိုင်ငံကိုဖိအားပေးတာဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေနိုင်တယ်လို့ပြောဆိုပါတယ်။
ဤနိုင်ငံဘက်ကမြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းညမထွက်ရမိတ်ထုတ်ထားတာကိုဤရအနာပိုင်တွေကဒီကနေ့မှပြန်ပြီးရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။ဤရနိုင်ငံတော်ဝန်၄ရက်ကြာအကြမ်းဖက်မှုတွေဖြစ်တဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအဲဒီဆန္ဒပြပွဲတွေအတွင်းမှာ82ယောက်တည်ဆုံးပြီးတော့ရာနဲ့ချီတန်ရန်ရခဲ့ပါတယ်။ဘက်ကမြို့မှာတော့ရင်သွားလာတွေကပုံမှန်တိုင်းရှိနေပြီးတော့လမ်းတွေနဲ့အဓိကရင်းမြစ်တွေကတော့တိတ်ဆိတ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတွေပြည်ပခါဖြစ်တဲ့နေရာမှာတော့ကွန်ကရစ်တုံးတွေနဲ့ပိတ်ဆို့ထားပါတယ်။ဒီလိုလုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူရာပေါင်းများစွာကိုဖမ်းဆီးခဲ့ပေမဲ့အတော်များများကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ယူရိုနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ကော်မရှင်နာမင်းကြီးကပြောပါတယ်ရဲတပ်ဖွဲ့ကလက်ဖြောင်းတပ်သားတွေကဒီဆန္ဒပြတဲ့သူတွေကိုတောက်ချာနေကပစ်ခတ်ခဲ့ပြီးတော့လုံခြုံရေးတပ်ဖွဲ့တွေကတကယ်ကြီးစစ်လုံခြုံရေးတပ်ဖွဲ့တွေကိုတကယ်ကြီးစစ်တွေမြေရုံဘုံနေနဲ့မိသက်ပိုက်တွေတုံးပြီးတော့အကြမ်းဖက်နီလန်းတွေကိုတုံးပြီးနေနေခဲ့တယ်လို့ရိုက်တာသတင်းတော့ကပြောပါတယ်တနက်သမားတွေဟာရဲတပ်ဖွဲ့ဝင်တွေကိုပြစ်ဖို့အတွက်ဆန္ဒပြတဲ့သူတွေကြားမှာပုံအောင်နေတယ်လို့လုံခြုံရေးတပ်ဖွဲ့တွေကဆွဆွဲလိုက်ပြီးတော့ရဲတပ်ဖွဲ့ဝင်အတော်များများတည်ဆုံးခဲ့ပါတယ်ဤရနိုင်ငံမှာအလုံးလက်မဲ့ပြဿနာတွေအစိုးရရဲ့အာရီလိုက်စားမှုတွေနဲ့အများပြည်သူကိုပေးနေတဲ့အစိုးရရဲ့ဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့မကျေနပ်တာကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတရှိုးလုံးမှုနဲ့အဖမ်းခံရပြီးပြန်လွတ်လာတဲ့ဩစတြေးလျနိုင်ငံကခီးသွွားဆောင်းပါတဲ့ရေးကြတဲ့ဘလော့ကာဆုံတဲ့တဲ့အခုတော့သူတို့အိမ်ကိုပြောင်းနေပြီလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမာရီစ်ပိန်ကဒီကနေ့ပြောပါရယ် Perth Mew Chisai, Jolie King, Mark Fekino, Uha, Australia, and Britain and Go, Dwaka Keys and John Picker and Net Dwayne Sumoku Yabama Satai Popiakaga, Lunker at Tonga Maro, Kajakistan, Pakistan, Jowney, the Media Chimabe, online Mogani Piotua Jaraba. Thrunio has seven at Tamitara Niarima, away train, drone Yingo, don't you mean a Susue Kankara Pidelo, Iran the Ayitana Piokuya Duga, Picker Lama Pioso Gavare. မိသားစုနဲ့အတူရှိနေကြပြီဖြစ်တဲ့ဂျူလီနဲ့မက်ဒိုလိုမျိုးရဲ့အတွက်အီရန်နိုင်ငံနဲ့ဩစတြေးလျအစိုးရကြားအထူးသတိထားပြီးတော့ဆွေးနွေးညှိနှိုင်းခဲ့ရတယ်လို့ဝန်ကြီးပင်ကပြောပါရယ်။ပြန်လောက်လာတဲ့ဂျူလီနဲ့မက်ဒိုကလည်းဩစတြေးလျကမိသားစုစီပြန်ရောက်လာတဲ့အတွက်သိကိုဝမ်းမြောက်ပြီးစိတ်သက်သာရရသွားပါပြီလို့နိုင်ငံခြားဝန်ကြီးဌာနကတစင်ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါရယ်။သူတို့လ she eleven data sayanga ye changing do Kelly Mo Kilpat Kule Iranga Pansitara Lana Chi Shine Babi.
Iguran and one man yet Jalani Papi Sanapjaga Jabian out Sanapja Dariku, yes Simbo Iguropu Sang Lodumatamagane Taucha Nima Lodumatamaga Taucha Nima the Botu Library. Pusang Lodumatamagane Sura Jama Bari the Botu Nimu Yad is a chaletigo Matopia in Mele, the Botu Nimu Yadabi so we are Bari. Iguro Suyaga says Unanechi, Pinin, the Lanza, the Taubangu, Chatemo, Sunday like the Boma. A Miavi do they both are in Hunani, Chaunari, Lodomariga, Dota, Takeda Vido, Bigger Chada Riniga, Satin, Sanapjaga Jaraba, Sanapjara Turiga, Nanganoma, Side, Lanigo, Katayari, Tikan in a Pesugera Job. Baskarnet, Dexi, Wansamu Lungani, Leja Sangabare, Maneta Janigara, Lutoa, Nazego, Hane Pesuda, Miavi do they both are in Lungango, now Shada. Yet up when you go take high darage on Panzi like Delu, Iguro Suyaga Piovare, Panzi Miazuguro, Muro, Kitone, Kanye Mupede, Gaia, Kilmu, Ma, Locate, Pedelo, Down, Shizuriga Piovare, Jazarini, Dongaro, Iguro, Tana, Lenin, Moreno, Gangano, Ivo, Chinidia, Go, Chinia, Gavare, yeah. ဟောင်ကောင်အုပ်ချုပ်ရေးမှုကဒီဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်စင်ရဘူးလို့တားမြစ်လိုက်တာကိုအာခံတဲ့အနေနဲ့ဆန္ဒပြတဲ့သူတွေဟာမျက်နှာဖုံးတွေတက်စင်ပြီးလမ်းပေါ်ထွက်ဆန္ဒပြချိန်မှာပဲသူမကရုပ်တံကနေမိန်ကုန်းပြောကြခဲ့ပြီးတော့ဟောင်ကောင်မှာဘယ်တော့မှမချုပ်မှုတဲ့အကြမ်းဖက်မှုတွေကြောင့် ဟောင်ကောင်မြို့ရဲ့လုပ်ငန်းလက်ပတ်မှုတချို့တော့လည်းရက်ဆိုင်နေပြီဖြစ်တဲ့ဆိုပြီးတော့သူကပြောပါတယ်။အကြမ်းဖက်မှုတွေတိုးပြီးဖြစ်လာနေတာကိုထိန်းချုပ်ဖို့အတွက်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေမတက်ဖို့တားမြစ်တာပြင်နောက်ထပ်ဘာတွေထပ်လုပ်သွားမယ်ဆိုတာကိုတော့သူမကမချေညာခဲ့ပါဘူး။ ဆနာပြရတဲ့သူတွေအနေနဲ့မျက်နှာဖုံးတွေမတက်ဆရာဘူးလို့တားမြစ်လိုက်တဲ့အပေါ်အစိုးရကိုဝေဖန်သူတွေနဲ့ဆနာပြရတဲ့သူတွေဘက်ကတော့ရှုတ်ချခဲ့ကြပြီးတော့သူမကတော့အခုလိုလှုပ်တာဟာတရားဝင်ကြောင်းဟောင်ကောင်ပြည်သူတွေရဲ့နေစဉ်လူမှုဘဝနဲ့လွတ်လပ်မှုကာကွယ်ဖို့အတွက်လှုပ်တာဖြစ်သလိုဟောင်ကောင်ပြည်သူတွေရဲ့ဘဝတွေကိုအကြမ်းဖက်တဲ့လူတစုရဲ့ဖြက်စီးတာကိုလည်းသူမအနေနဲ့
ထိလက်ရှိအစိုးရကဆောက်လုပ်ပေးခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယနိုင်ငံရဲ့ကြေးလက်ဒေသတွေမှာအဖုံးအုပ်မရှိတဲ့တွင်းအိမ်သားတွေအဆုံးပြုမှုအဆုံးသတ်သွားပြီလို့အော်တိုဘလာနေရနေ့ကကြေညာပါတယ်။ပြည်ခဲ့တဲ့9နှစ်ကဝန်ကြီးချုပ်မိုဒီစတင်ခဲ့တဲ့အိန္ဒိယဆောက်လုပ်ရေးလုပ်ငန်းဟာကမ္ဘာတဝန်းအကြီးမားဆုံးလုပ်ငန်းဖြစ်တယ်လို့အဆက်ဆက်အရရာအစဉ်ပြေခဲ့တာတော့မဟုတ်ပါဘူး။ကြေးလက်ဒေသကရွာပေါင်းရာနဲ့ချီအတွက်ရင်းလုံးအိမ်သားဆောက်လုပ်ပေးခဲ့ပေမဲ့အဖုံးအုပ်မရှိတဲ့တွင်းအိမ်သားကိုအသုံးပြုနေကြတယ်လို့အိမ်သားမရှိသေးတဲ့အချို့ဒေသတွေမှာတော့ကွင်းပြင်တွေထဲမှာမစင်စွန့်တဲ့အလေထားတွေတာမန်ကိစ္စလိုလက်ခံနေကြတော့မယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ဝန်ကြီးချုပ်မိုဒီကရင်းလုံးအိမ်သားဆောက်လုပ်ရေးလုပ်ငန်းအတွက်ဒေါ်လာဘီလျံ23ဆွဲခဲတာဖြစ်ပြီးကိုယ့်ဘာသာဆောက်ဖို့မိသားစုတစ်ခုကိုဒေါ်လာ200စီချပေးခဲ့ပေမဲ့လူတိုင်းတန်းတူမရကြဘူးလို့လည်းကြွန့်ကျင်သူတွေကထောက်ပြပါတယ်။တချို့လူတွေကတော့အိမ်သားတစ်လုံးကိုမိသားစု10ခုလောက်အတူတုံးပြကြတာပါ။ကျေးလက်ဒေသနဲ့လူတွေကမိဖို့နဲ့ဖျားဆင်ရှိတဲ့အမိုးတစ်ခုအောက်ထဲအိမ်သာရှိတာယုံရတယ်ဆိုတဲ့ရှေးဥဆွဲအယူဆတွေရှိတာကြောင့်အိမ်သာဆောက်တဲ့ကိစ္စကိုဦးစားပေးအဖြစ်သဘောမထားကြတဲ့သူတွေလည်းအများပြားရှိနေပါသေးတယ
်။ဒီနေ့အင်္ဂလန်ပရီးမီးယားလိဂ်အမပေးဘောလုံးပွဲမှာတော့ Brighton နဲ့ Tottenham Hotspur အသင်းတို့ကစားနေကြပါတယ်။ကျွန်တော်တို့အခုသတင်းချင်းကနေချိန်မှာတော့ပထမပိုင်းပွဲချိန်50မိနစ်ကိုကျော်လာခဲ့ဖြစ်ပြီးတော့ Brighton အသင်းကငကိုးကိုမရှိနဲ့ဦးဆောင်နေပါတယ်ပထမဂိုးကတော့3မိနစ်မှာမော်ဖေးကသွင်းခဲ့ပြီးတော့ဒုတိယဂိုးကတော့ Connelly က32မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်ဒါပြင်ကျန်တဲ့ပွဲစဉ်တွေဖြစ်တဲ့ Norwich ပွဲစဉ်တွေမှာတော့ Norwich နဲ့ Aston Villa, Burnley နဲ့ Everton, Leicester နဲ့ Liverpool, Watford နဲ့ Sheffield United တို့ဟာမြန်မာစံတော်ချိန်ည7:00ခွဲမှာကစားကြမှာဖြစ်ပြီးတော့ည7:00မှာတော့ West Ham နဲ့ Crystal Palace အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့ရှင်ပြိုင်ဘက်ဖြစ်လာမဲ့ဒုသမ္မတဟောင်းလည်းဖြစ်ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့သူ့ရဲ့အဂတိလိုက်စားမှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ကြဖို့တခြားနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံခြားရေးဌာနထိတ်တဲတန်လမန်တယောက်ကတော့ယူကရိန်းသမ္မတအနေနဲ့ဘိုင်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့နဲ့အပြန်အလှန်အနေနဲ့သူတွဲဆုံလို့တဲ့သမ္မတထရန့်နဲ့တွဲဆုံခွင့်ရမယ်ဆိုတာမျိုးပြောဆိုခဲ့တဲ့အထောက်အထားကိုတွေ့ရပါတယ်။ VOA သတင်းတောက် Street Readers ပေးပို့ထားတဲ့သတင်းလွှာကိုအောင်အောင်ကတင်ပြပေးထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုဖို့အမေရိကန်အော့ဖ်လွတ်တော်ထောက်လှမ်းရေးကော်မတီကစုံစမ်းစစ်ဆေးနေရမှာတောက်ကြနေကထောက်လှမ်းရေးစစ်ဆေးမှုချုပ်မိုက်ကယ်အတ်ကင်ဆန်ကိုတကားပိတ်မေးမြန်းခဲ့ပါတယ်သမ္မတထရန့်မှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ယူကရိန်းရင်းနှံကုမ္ပဏီရဲ့ဒါရိုက်တာဘုတ်အဖွဲ့ဝင်ဖြစ်တဲ့သူ့ရဲ့သားဟန်တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုဖိအားပေးခဲ့တယ်လို့အတွင်းသတင်းပေးတင်ကြသူကစစ်ဆေးမှုချုပ်ကိုပြောခဲ့ပါတယ်။အစ်တရွေးချယ်တင်မြှောက်ခံရသူယူကရိန်းသမ္မတတစ်ကိုကိုယ်ယူကြောင်းဖုန်းနဲ့ပြောဆိုရင်းအခုလိုဖိအားပေးပြောကြားခဲ့တာလို့ဆိုပါတယ်။ဒါရင်မကသေးပါဘူးသမ္မတထရန့်က
China just started investigation.
Biden နဲ့ပတ်သက်ပြီးတော့စတင်စုံစမ်းမှလို့တရုတ်ကလည်းပြောကြားခဲ့ပါတယ်။အခုချိန်ထိတော့ Mr. Biden အနေနဲ့တရားမဝင်လှုပ်ဆောင်ခဲ့တာ၊ကျင်းဝတ်နဲ့မညီဘဲဆောင်ရွက်ခဲ့တာတွေမတွေ့ရသေးပါဘူး။ Ukraine အရေးနဲ့ပတ်သက်ပြီးတော့နောက်ထပ်ထွက်ပေါ်လာတဲ့အချက်အလက်အရာလဲအတွင်းသတင်းပေးတင်ကြသူပြောဆိုတာမှန်ကန်တယ်ဆိုတဲ့ထောက်ထားတွေကိုတွေ့ရပါတယ်။သမ္မတထရန့်နဲ့ Ukraine သမ္မတ Zelensky တို့ဖုံးပြောတဲ့နေ့မှာပဲ Ukraine ဆိုင်ရာ American ထူးသံတမန် Kurt Volker ကဒီ Ukraine သမ္မတရဲ့ဝန်ထမ်းတွေကိုစာရေးသားပေးပို့ခဲ့ပါတယ်။2016ခုနှစ်ကဘာတွေဖြစ်ခဲ့လဲဆိုတာကိုထဲထဲဝင်ဝင်စုံစမ်းစစ်ဆေးမယ်လို့သမ္မတဇီက Trump ကိုပြောကြားခဲ့တယ်လို့သိရပါတယ်။ဒီဘက်ကလည်းပဲ Washington ကိုအလေလာမဲ့ရက်ကိုလည်းသတ်မှတ်ပေးပါမယ်လို့အဲဒီစာမှာယာရုရောင်းနေနှုတ်ထွက်သွားတဲ့ American သံတမန် Kurt Volker ကရေးသားခဲ့ပါတယ်။သမ္မတထရန့်ကတော့ Ukraine သမ္မတနဲ့စကားပြောဆိုရမှာသူ့အနေနဲ့အပေးယူလုပ်မယ်ဆိုတာမျိုးမပြောခဲ့ကြအောင်တောက်ကြနေကညင်းဆိုပါတယ
်ဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးဘာမှပြောစရာမရှိပါဘူးဒါပေမဲ့အောက်ဒီလိုက်စားမှုနဲ့ပတ်သက်တဲ့ကိစ္စကိုတော့လွတ်ထားလို့မရပါဘူးမဲဆွယ်တာကတော့သူ့အလို့သူ့လို့တာမို့ထည့်ပြောဖို့လိုမယ်မထင်ပါဘူး
ဒီမိုကရက်တစ်ကြီးဆိုထားတဲ့အောက်လွှတ်တော်အတွင်းသမ္မတကိုတရားစွဲဆိုဖို့မဲခွဲရမှာလုံလောက်တဲ့မဲရည်အတွက်ရနိုင်ပေမဲ့ Republican တွေကြီးဆိုတဲ့အထက်လွှတ်တော်မှာတော့မလွယ်ပါဘူး။ Vanderbilt တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Thomas Schwartz ကသမ္မတကိုယာရုကဖယ်ရှားဖို့ဆိုရင်ထောက်ခံမဲ့အပြတ်အသတ်ခံရများအနိုင်ရမှာလို့ဆိုပါတယ်
It would be pretty phenomenal because you're not just talking about a
majority. ပြတ်တဲ့လုံးဝအနိုင်ရပါမယ်။သူကိုတရားစွဲဆိုဖို့အထက်လွှတ်တော်မှာမဲအများစုရတယ်ဆိုရင်လည်းမဖြစ်ပါဘူး။ ဘီလ်ကလင်တန်တို့ကလည်းသူ့ကိုတရားစွဲဖို့ထက်လွတ်တော်မှာမဲအများစုရပေမဲ့သုံးပုံနှစ်ပုံလောက်ထိမရတာကြောင့်တရားစွဲနိုင်ဖို့ဆိုရင်ထက်လွတ်တော်မှာအဲ့လောက်ထိမဲအပြတ်သက်နိုင်ရဖို့လိုပါတယ်
။အခုချိန်ထိတော့ယူတာပြည်နယ်အထက်လွတ်တော် Republican အမတ် Mitt Romney တဦးတည်းကသာသမ္မတ Trump ကိုဝေဖန်နေပါတယ်။တရုတ်နဲ့ Ukraine ကို Biden နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ပြောဆိုတာဟာမှားယွင်းပြီးတော့စိတ်ပျက်စရာကောင်းတယ်လို့ Twitter မှာသူကရေးသားပါတယ်။ဒါဟာတခြားအကြောင်းအရာထက်နိုင်ငံရေးအရာလှုပ်ကြံတယ်ဆိုတာမျိုးယူဆအကြောင်းထိတ်လန့်ပွဲတွေ့ရတယ်လို့လည်းဆိုပါတယ်ခင်ဗျာ။ဒီမနေ့ပြည်အောင်လူတရပေါ်ပေါက်လာအောင်လက်ရှိဆွေးနွေးအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာတွေသတိပြုစင်ကျင်သင့်မှာလဲစတာတွေကိုအော်တိုဘာလ5ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
တော်တော်ရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါသေးရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေတင်ပြပေးကြပါမယ်။မြမပညာရေးတိုးတက်ကောင်းမွန်ဖို့ဆိုရင်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တဲ့ဆရာဆရာမတွေရဲ့ဆွမ်းဆောင်ရည်မြင့်တင်ပေးဖို့အပါအဝင်ကျန်းမာရေးဆောင်ရှားမှုနဲ့လုပ်ငန်းဝင်လုံခြုံမှုကိုအစိုးရဘက်ကစနစ်တကျဆောင်ရွက်ပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကမ္ဘာဆရာများနေမှာတောင်းဆိုလိုက်ပါတယ်။ဆရာတွေရဲ့တင်ကြားမှုစွမ်းရည်မြင့်တင်ပေးဖို့အပါအဝင်မြမပညာရေးအခန်းကဏ္ဍတိုးတက်မြန်မာလာရေးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ဝိုင်းဝန်းပံ့ပိုးမှုတွေနဲ့ပူးပေါင်းဆောင်ရွက်တဲ့လို့လည်းအကြံပြုကြပါတယ်။အသေးစိတ်ဆက်ပြီးတော့နားဆင်ပါရှင်။ဒီကနေ့အောက်တိုဘာလ5ရက်နေ့ကတော့ကမ္ဘာဆရာများနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာပညာရေးအဆင့်မြင့်တိုးတက်ကောင်းမွန်လာဖို့ဆိုရင်အဓိကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်တဲ့ဆရာဆရာမတွေရဲ့ပညာသင်ကြားမှုစွမ်းဆောင်ရည်မြင့်မားလာစေဖို့အတွက်ဆရာဆရာမတဦးချင်းစီမှာတာဝန်ရှိသလိုအစိုးရပညာရေးဝန်ကြီးဌာနနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကမ္ဘာဆရာများနေ့မှာပြောဆိုလိုက်ပါတယ်မြန်မာပညာရေးအခန်းကဏ္ဍတိုးတက်မြင့်မားလာစေရေးမြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာရဲ့ဝိုင်းဝန်းပံ့ပိုးမှုတွေနဲ့ပူးပေါင်းဆောင်ရွက်တဲ့လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှူးဦးတုဒက VOA မြန်မာပိုင်းကိုပြောပါတယ
်ဒီဆရာဆရာမတွေရဲ့အကြီးအကဲတော့နံပါတ်၁ဆရာဆရာမတွေကိုယ်တိုင်တည်ဆောက်ဖို့လိုတယ်လို့ကျွန်တော်တို့ဒီဆရာအဖွဲ့ကြီးတွေဝန်ကြီးဌာနပေါ့နော်ဆောင်ရွက်ဖို့လိုတယ်အဲ့လိုဆောင်ရွက်တဲ့ဆံမှာကျွန်တော်တို့တစ်ဖက်ကကျွန်တော်တို့ဆရာသမားတွေရဲ့ဟိုဆောင်ရွက်ပြီးနိုင်သွားရင်ကျတော့အတိုင်းအတာတစ်ခုပဲရတယ်ပညာရေးကိုစိတ်ဝင်စားတဲ့နိုင်ငံတွေပေါ့နော် EU ကနေတော့အထောက်ပံ့နေနဲ့ဆက်လုပ်မယ်ဆိုရင်ကျွန်တော်တို့အကုန်လုံး all inclusive ဆိုဒီနေ့ဖြစ်စားနေတဲ့စကားလုံးပေါ့နော်အဲ့ဒါနဲ့သွားမှရမှာဥပမာရက်သက်ဖွဲ့ကြီးကြီးကျွန်တော်တို့အထူးသဖြင့်အမေရိကန်တန်ယုံလိုမျိုးပေါ့နော်ပညာရေးကိုစိတ်ဝင်စားတဲ့နိုင်ငံတွေပေါ့နော် EU ကနေတော့အထောက်ပံ့နေနဲ့ဆက်လုပ်မယ်ဆိုရင်ကျွန်တော်တို့မြန်မာပညာရေးကဒီမကြာမတင်အတွင်းမှာအရန်ကောင်းတဲ့ပညာရေးစနစ်ပေါ့နော်တာဝန်ယူတဲ့တာဝန်ခံတဲ့စနစ်ဖြစ်လာမယ်လို့တော့ကျွန်တော်တို့ရှင်းပါတယ်ခင်ဗျအဲ့တော့ဒီအမေရိကန်တန်ယုံကလည်းကျွန်တော်တို့ကြည်ကြဲကြဲမြန့်အခုဆိုအမေရိကန်နဲ့လက်ထောက်နိုင်ငံကြီးဝင်ကြီးနေလာတဲ့ဗမာပညာရေးကိုအရန်ကူညီရဲပေါ့နော်အဲ့ဒါကြောင့်မို့အတိုင်းအတာတစ်ခုစီတော့ရောက်လာပြီဒါပေမဲ့အစိုးရပြောလို့ဒီပေါ်နိုင်ငံတကာကူညီလိုအပ်တယ်လို့ကိုလည်းတဦးချင်းညီလည်းကျွန်တော်တို့ပြင်ဆင်ပြီးတော့ကြိုးစားသွားဖို့ရန်လိုအပ်တယ်လို့ထင်ပါတယ်ခင်ဗျဟုတ်ကဲ့
အခြေခံမူလာတန်းဂျိုကနေတဆင်မူလာတန်းအလဲတန်းအထက်တန်းအစစ်မြေပညာရေးသင်တန်းကျောင်းတွေအထိပညာသင်ကြားပေးနေတဲ့ဆရာဆရာမတွေအတွက်လုပ်ငန်းခွင်လုံခြုံမှုကျန်းမာရေးဆောင်ရှားမှုအပါအဝင်လုံလောက်တဲ့ဘဝအမှကန်ချက်ပေးနိုင်တဲ့အထိရေရှည်စီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်ပေးတဲ့လို့လဲမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုဦးတုဒကပြောပါတယ်
ဒီကျွန်တော်တို့အရသာအစိုးရလက်ထက်မှာကြတော့ပေါ့နော်နံပါတ်1ဟိုကျောင်းသားတွေရဲ့အရည်တွေဆရာရဲ့အရည်တွေနှစ်ခုလုံးတိုးတက်အောင်ဆိုဒီ management ကိုလည်းပြင်ရင်ပို့လို့တာပေါ့နော်အဲဒါပြည်နယ်ဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအပိုင်းလေးတွေကိုပြင်ပြီးတော့လုပ်မယ်ပေါ့နော်ပြီးတော့အရက်ဆက်အဖွဲ့ကြီးတွေနဲ့ဒီပြည်နယ်ညာကြီးဌာနကဦးပေါင်းဆောင်ရွက်မှသာလင်းအောင်မြင်မယ်လို့ထင်တယ်ဒါကတပိုင်းပါခင်ဗျအဲ့တော့အစိုးရအနေနဲ့ဆိုတော့ကျွန်တော်တို့ကလစာနဲ့ဒီဟာ safety ပေါ့နော်တို့ရဲ့လုံခြုံမှုဆိုင်ရာပေါ့နော်ဟိုပတ်ဝန်းကျင်ဆိုင်ရာလုံခြုံမှုရှိမယ်ကျွန်တော်တို့ကျန်းမာရေးအသုံးပြုအစိုးရထ ောက်ပံ့ပေးတာမျိုးနောက်ပြီးတော့ကျမကြီးအာမခံတွေပညာရေးဝန်ထမ်းတွေထားတာထားပြီးတာမျိုးတွေလို့တလို့တစ်ဖက်ကလည်းနေစရာထိုင်စရာဆက်ဆက်မတွေရဲ့ဘဝလုံးလုံးကြီးအတွက်ပေါ့နော်ဟိုအညီရောင်နေမျိုးပေါ့နော်ဟိုဖြစ်ဖြစ်နေတဲ့ area မှာတော့ရင်ဟိုလုံးလုံးကြီးအားနေတယ်အဲ့တော့မလုံးလုံးတဲ့ခါမှာလက်နက်ကန်အဖွဲ့ကြီးကြီးချာမှာတော့ဆရာဆရာမတွေကိုတော့ဟိုအပြည့်ဝကာဝယ်စောက်ချောက်ပေးနေတယ်ပေါ့နော်ဘယ်အဖွဲ့ပဲဖြစ်ဖြစ်ပါအဲ့လိုမျိုးတော့လုပ်ပေးမယ်ဆိုတော့ဒါပညာရေးတူတက်မှာပေါ့နော
်မြမပညာရေးပြုပြင်ပြောင်းလဲဖို့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့တဲ့ကျောင်းသားကောင်းဆောင်တူဦးလည်းဖြစ်အိုးဝေပညာဒါနစာသင်ကျောင်းမှာဦးစည်းဆောင်ရွက်စာသင်ပေးနေသူတူဦးဖြစ်တဲ့ကိုမင်းသွေးတစ်ကလည်းပညာရေးလောကမြင့်တင်ရေးဆရာဆရာမတွေအခမ်းကဏ္ဍကိုမြင့်တင်ပေးဖို့နဲ့တင် जा တင်ယူလေ့လာနိုင်ရေးအတွက်အဖက်ဖက်ကနေဝိုင်းဝန်းဆောင်ရွက်ပေးဖို့လိုတယ်လို့ပြောပါတယ်
။ဟုတ်ပါလေကျွန်တော်တို့နိုင်ငံမှာတော့ဒီဆရာဆရာမတွေရေးချင်းမိုင်းဆိုင်ရာမှာတော်တော်လေးလိုအပ်မှုရှိနေပေါ့။ဆိုတော့ရေးချင်းမိုင်းဆိုင်ရာဆိုတဲ့နေရာမှာသူတို့ကဆိုင်ကြီးတလောက်နဲ့ဒီတော့ဒီခေတ်ကာလခေတ်စနစ်စီလာရေးအခြေအနေနဲ့တော့လမ်းလမ်းမပေါ်သေးဘူး။အဲ့ဒါဆရာဆရာမတွေဘက်ကလိုအပ်ချက်အပိုင်းပေါ့နော်။တို့ကဒီဆရာဆရာမတွေကြောင့်ဒီဘွားလုံးတွေအပိုင်းရတော့အဲဟိုကိုယ်ကိုယ်သေးဒီသူရဲ့ရေသွေးတွေတိုးတက်လာဖို့ရဲ့အဲ့ဒါအစိုးရဘက်ကစီစီကြည့်ရအောင်ပေါ့။ဒီခေတ်ကာလအခြေအနေနဲ့လိုင်ယုံကြီးစီအောင်လုပ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီစင်ကြီးပြည်ရင်တော်လည်းမှာဆရာဆရာမတွေအခမ်းအနားနဲ့အလုံးကြီးပြည့်အခမ်းအနားနဲ့မှာပါဝင်ရှိတာဖြစ်
ကမ္ဘာဆရာများနေကိုအခြေခံတဲ့အစစ်မြင့်ပညာရေးပူးပေါင်းဆောင်ရွက်မှုကော်မတီကကြီးမှုပြီးလဲရန်ကုန်တက္ကသိုလ်ဝိဇ္ဇာခမ်းမဆောင်မှဒီကနေ့ကျင်းပပါရယ်ရန်ကုန်အမေရိကန်တပ်ရုံးကလည်းကမ္ဘာဆရာများနေအထိမ်းအမှတ်ဖြစ်နေအသက်3နှစ်ကနေ10နှစ်အတွင်းငယ်ရွယ်တဲ့ကလေးငယ်လေးတွေကိုအင်္ဂလိပ်စာသင်ကြားပေးရမှာအသုံးဝင်မဲ့လက်တွေ့သင်ခန်းစာတွေသင်ယူနိုင်ရေးအမေရိကန်တပ်ရုံးရဲ့အွန်လိုင်းအခမဲ့သင်တန်းဖွင့်နေပေးမဲ့အကြောင်းသတင်းထုတ်ပြန်ထားပါရယ်နေ့စဉ်အောက်တိုဘာလ5ရက်တိုင်းမှာကြာရောက်တဲ့ကမ္ဘာဆရာများနေကိုကမ္ဘာကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အပြည်ပြည်ဆိုင်ရာလုံသမားအဖွဲ့ချုပ်အိုင်ရလိုကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့ UNICEF တို့ကပူးပေါင်းစီစဉ်ပြီးနှစ်စဉ်ကျင်းပနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံရဲ့မိုးရေဆေးဝါးပြဿနာအခြေအနေသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံရဲ့မိုးရေဆေးဝါးပြဿနာကအရင်ကထက်ပိုပြီးတော့မှဆိုးဝါးလာနေတယ်လို့ခန့်မှန်းရကြောင်းအကြေခတ်တွေကသုံးသပ်ပါတယ်။ဒီသတင်းပတ်အတွင်းမြန်မာနိုင်ငံတွင်းနဲ့ထိုင်းနိုင်ငံတွေမှာစိတ်ကြွဆေးတွေနဲ့ဘိန်းမျိုးစေ့တွေတန်းနဲ့ချီပြီးအများအများဖမ်းဆီးရမိခဲ့ပြီးတဲ့နောက်မှာအခုလိုသုံးသပ်လာကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ပြဿနာကိုမဖြေရှင်းနိုင်တဲ့၍ဒီမိုးရေဆေးဝါးပြဿနာကဆက်ရှိနေဦးမယ်လို့လည်းပြောကြပါတယ်။အကြောင်းစုံကိုတော့ကိုညံဝေးအောင်ပြောပြပေးပါရှင
်။မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမှာအမေရိကန်ဒေါ်လာ 1.8 တန်းဘိုးလောက်ရှိတဲ့စိတ်ကြွဆေးပြား 1.3 တန်းနီးပါးဖမ်းဆီးသိမ်းမိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်။ဒီဆေးပြားတွေကိုအိန္ဒိယမြန်မာနယ်စပ်မြို့ဖြစ်တဲ့တမူးမှာမော်တော်ဆိုင်ကယ်နဲ့တယ်လာတုံးဖမ်းမိခဲ့ပြီးဆက်ဆက်သတင်းအရထပ်မံရှာဖွေဖမ်းဆီးခဲ့တာပါ။ပြီးခဲ့တဲ့ဩဂုတ်လတည်းမှာလည်းရှမ်းပြည်နယ်ရန်ကုန်ဗဟန်းနဲ့စမ်းကြောင်းမြို့နယ်တွေမှာဒေါ်လာ 12 တန်းခွဲကျော်ဘိုးရှိတဲ့မက်သက်ဖက်တမင်းစိတ်ကားတွေဖမ်းမိခဲ့တယ်လို့ဆိုပါတယ်။အလားတူထိုင်းနိုင်ငံချွန်ဘူရီခရိုင်လမ်းချပန်စိတ်ကမ်းမှာပါကစ္စတန်နိုင်ငံကနေမြန်မာနိုင်ငံကိုပစ္စည်းတင်ပို့တဲ့ကွန်တိန်နာတွေထဲမှာဘိန်းမျိုးစိတ်တန်ကြိမ်190ကိုတင်စီရမိခဲ့တယ်လို့အော်တိုဝါလေးရထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်။ဒီလိုတင်စီရမိတာတွေကိုကြည့်ရင်မြန်မာနိုင်ငံရဲ့မူရစ်စီပြဿနာဟာအရင်ထက်ပိုဆိုးလာတယ်လို့ခန့်မှန်းမိကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါလေ
ကျွန်တော်အမြင်ကတော့ဒီမူရစ်ဆေးဝါးပြဿနာကပိုဆိုးလာတယ်အခုဆိုလို့ရှိရင်သူကတချို့နေရာမှာလည်းဆိုအလကားတော့ရနိုင်တယ်လို့ပြောနေတယ်အရင်တော့ဆိုရင်အရန်ဆေးကြီးတယ်နောက်ပြီးတော့ရဖို့လည်းမလွယ်ဘူးလူငယ်တွေကအများဆုံးပြည့်စည်နေပြီဘယ်လောက်ထိကြောက်စရာကောင်းလဲဆိုလို့ရှိရင်ကျွန်တော်တို့ရှမ်းပြည်အတူတပြည့်ရှမ်းပြည်ကချင်းပြည်မှာဆိုလို့ရှိရင်အကြောင်းမှာတက်ကတော်မှာအယွာမှာမြို့ထဲမှာလမ်းပေးမှာဒီဆေးထိုးအပ်တွေကတော့ပုံနေကြပဲစိတ်ကြွဆေးကိုသူတို့ကတခါတည်းကိုအရေးဖြော်ပြီးတော့မှဆေးထိုးအပ်နဲ့စုပ်ပြီးတော့သူတို့သွေးကြောတဲ့ကိုသူတို့ကိုယ်တိုင်ထိုးပြီးထည့်လိုက်တာ
မြန်မာနိုင်ငံရဲ့မူရေးဆေးထိုးလုပ်မှုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ65ဘီလီယံဝန်းကျင်ရှိတယ်လို့ ICG ခေါ်နိုင်ငံတကာပိဋိဘက်ကလေ့လာရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီလိုမူရေးဆေးတွေကိုနေစာဒေတာလက်နက်ကန်အဖွဲ့အများစုကထုတ်လုပ်နေတာဖြစ်တယ်လို့ရှမ်းပြည်နယ်အရေးအထူးဆောင်ကြီးသူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်ဒီမူရစ်ဆေးဝါးနဲ့ပတ်သက်တာ65ဘီလီယံဒေါ်လာလောက်တစ်နှစ်ထုတ်လုပ်မှုရှိတယ်လို့သူတို့ကခန့်မှန်းတာပေါ့နော်အခုဒီမူရစ်ဆေးဝါးနေပြီးရတဲ့အမြင့်အစွန်းတွေကိုသူတို့ကပြည်တွင်းမှာလည်းသူတို့ကထားတယ်ပြပောက်လည်းသူတို့ကထုတ်တယ် ဒီ loss မရှိတဲ့အဲ့ဒီဟိုပေါ့ casino ပေါ့အဲ့ဒီမှာတို့ကပြပြီးရှော့ဖုတ်ပြီးအဲ့ဒီငွေတွေတို့တစ်ခါပြပြီးတရားဝင်တို့ပြန်တုံးတော့ပေါ့ဒီပြည်တွင်းမှာရှိတဲ့ငွေတွေကြတော့တို့ကဒီ real estate ပေါ့ဗျာနော်အေးရပြီးစောင့်လုပ်တာတွေပါတယ်အဲ့ညမှာတို့ကတွေ့နေတာတွေ့တော့စီပွားရေးဈေးကွက်မှာလည်းတို့ကဝင်ပြီးလဲပတ်နေတယ်ဆိုတော့အဲ့ဒါကိုထိန်းချုပ်လို့မရအောင်သူတို့ဆိုတာကလက်နက်ကင်အားစုတွေဒီ BGF နေကြစောင့်စပ်နောက်ပြီးကြည့်သူစစ်တပါတော့ဗျာလက်နက်ကမီတော်လာနေတဲ့အဖွဲ့အစည်းရလဲဒါရိုက်တို့လို့ရှိရင်တဝိုက်ပြီးတော့ပါတယ
်ဝိယစေတုံးလို့သူတွေဟာပြည်ပဈေးကွက်သာမကပြည်တွင်းဈေးကွက်ကိုပါအားထားလာနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ဒီအခုဈေးဝါးတွေအများထွက်နေတာကကျွန်တော်တို့တိုင်းပြည်မှာကတုံးဆွဲနေတဲ့လူတွေအများများနေလို့လည်းဖြစ်တယ်နောက်တစ်ခုကနိုင်ငံခြားဈေးကွက်ကောင်းတယ်မကောင်းဘူးဆိုတာထက်သူတို့ရနိုင်တဲ့လောက်ပို့ပြီးတော့မှသူတို့လိုအပ်နေတဲ့ငွေကိုရအောင်ရှာနေတဲ့သဘောရှိတယ်။အတူတဖြင့်လက်နက်ကင်တဲ့အဖွဲ့တွေကဒီလက်နက်ကင်တဲ့အဖွဲ့ဆိုတာလေကျွန်တော်ရှမ်းပြည်မှာရှိနေတဲ့လက်နက်ကင်အဖွဲ့တွေကလုပ်နေကြတာ
။တိုင်းသားလက်နက်ကင်ပြဿနာမဖြေရှင်းနိုင်တွေ့ဒီမွေးရေးဆေးဝါးပြဿနာဆက်ရှိနေဦးမယ်လို့စိုင်းဝမ်ဆိုင်ကသုံးသပ်ပါတယ
်။အဖြစ်ခရဆေးကြီးမလုံနိုင်လို့ရှိရင်ကျွန်တော်တို့ကနိုင်ငံကြီးတည်လဲမှုနဲ့ကျွန်တော်တို့မဆွေးနွေးနိုင်ဘူး။မစွေးနေနိုင်ဘူးဆိုလို့ချင်းတက်တက်ကြိမ်ဒေါ်လာကြီးလုတ်တဲ့လူတွေကလည်းတို့ကငွေလိုပဲငွေလိုရင်တို့ကရတဲ့ဥစ္စာတို့လုံးပါပဲလုံးမယ်ဆိုလို့ချင်းလည်းအဲ့ဒီအမြဆင်းမြန်းများဖြတ်တာလည်းငွေစေဝါဟုတ်နော်ငွေစေဝါလည်းတို့1960လောက်စပြီးလည်းတို့လုံးလာတော့ဆိုတော့တို့ကအကုန်လုံးတို့အမြင့်တွယ်နေတို့တို့ရဲ့ infrastructure နဲ့ပါတဲ့စာနာနာတို့ကရှိနေအဲ့ဒါကြီးကိုဖြည့်ဆည်းဆိုတာအပြည်ပြည်ဆိုင်ရာကိုကြီးမှုမပါရင်သူမဖြည့်ဆည်းနိုင်ဘူ
းဒီရဲ့ပိုင်းနေအတွင်းရှမ်းပြည်နယ်မိုင်းတုံမြို့မှာစိတ်ကြွစီပြား၅သန်းကို YouTube ရဲ့ဝါတက်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးနေဆက်အခြေစိုက်ပြည်သူစစ်တွေနဲ့ဆက်ဆက်သူတွေစီကဖမ်းမိတာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစိတ်ကြွစီအများဆုံးထုတ်လုပ်တဲ့နိုင်ငံလို့တော့မှတချို့ကပြောလာနေကြပါတယ်။စီပြားအများစုကိုရှမ်းပြည်နယ်မှာထုတ်တယ်လို့ဝိယစီအစီရင်ခံစာတချို့မှထောက်ပြပါတယ်။ဒီစိတ်ကြွစီတွေကိုထိုင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့သလိုဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်နိုင်ငံနေအထိတင်ပို့နေတာဖြစ်ပါတယ်ခင်ဗျာ
ခိုညံဝေးအောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြမတခွေအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုချန်နေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်နေတဲ့ဆွေဆွေစံတွေပေးအပ်ဖို့အောက်လွတ်တော်ဒီမိုကရက်အမေရိကသမ္မတအင်ဂျီရိုကိုဆင့်ခေါ်စာပေးဖို့တောင်းဆိုလိုက်ပါတယ်။အောက်လွတ်တော်ရဲ့ကော်မတီ3ရက်ရဲ့အကြီးအကဲတွေတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာတော့ဆွေဆွေစံတွေကိုသူတို့သဘောဆန္ဒအလျောက်ပေးအပ်ဖို့အချိန်ချင်းပန်ကြားခဲ့ပေမဲ့အင်ဂျီရိုကပြန်ပြီးတော့မတုံ့ပြန်ခဲ့တဲ့အတွက်အခုလိုဆင့်ခေါ်စာပေးရတာဖြစ်ကြောင်းဖော်ပြထားပါတယ်။အီရတ်နိုင်ငံဘက်ဒတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းညမထွက်ရအမိန့်ထုတ်ထားတာကိုအီရတ်ကာနာပိုင်းလူဖက်ကဒီကနေ့မှပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။အီရတ်နိုင်ငံတော်လေးရက်ကြာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အထိဆန္ဒပြတာတွေဖြစ်ခဲ့ပြီးအဲ့ဒီဆန္ဒပြပွဲအတွင်းလူ82ယောက်သေဆုံးပြီးတော့အရာနဲ့ချီတန်းရခဲ့ပါတယ်။ဘက်ဒတ်မြို့မှာတော့ရင်အသွာလာတွေပုံမှန်အတိုင်းရှိနေပြီးတော့အလန်းတွေနဲ့အထိကအရင်မြင်တွေကတော့တိတ်ဆိတ်နေပါတယ်။ပြီးခဲ့တဲ့သတင်းမှအတွင်းဆန္ဒပြတဲ့သူတွေနဲ့ရဲတွေပဋိပက္ခဖြစ်ခဲ့တဲ့နေရာမှာတော့ကွန်ကရစ်သုံးနယ်နဲ့ပိတ်ဆို့ထားပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူရပေါင်းများစွာကိုဖမ်းဆီးခဲ့ပေမဲ့အတော်များများကိုတော့ပြန်လို့ပေးခဲ့တယ်လို့အီရတ်နိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးကပြောပါတယ်။အီရတ်နိုင်ငံမှာတချို့လုံမှုနဲ့ဖမ်းဆီးခံရပြီးတော့ပြန်လို့လာတဲ့ဩစတြေးလျနိုင်ငံရဲ့ရှိသွားဆောင်မတွေရေးကြတဲ့ဘလော့ကာဆုံတဲ့တဲ့အခုတော့သူတို့အိမ်ကိုပြောင်းနေကြပြီလို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမာရီပင်ကဒီကနေ့ပြောပါတယ်။ပတ်မြို့အခြေစိုက်ဂျိုလီကင်းနဲ့မတ်ခ်ဖလင်ကင်တို့နဲ့ဦးဟာဩစတြေးလျနဲ့ဗြိတိန်နိုင်ငံကိုသွားခဲ့တဲ့ခီးစဉ်အကြောင်းပြခဲ့တဲ့နေ့နဲ့တွင်လူမှုကွန်ရက်တွေပေါ်မှာဆက်တိုက်ဖော်ပြခဲ့ကလွန်ခဲ့တဲ့3လမှာတော့လွန်ခဲ့တဲ့3လမှာတော့ကာကစ္စတန်နဲ့ပါကစ္စတန်အကြောင်းတွေရေးသင်ပြီးတဲ့အချိန်မှာပဲအွန်လိုင်းကနေပျောက်သွားခဲ့ကြတာဖြစ်ပါတယ်
။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Zubil Adaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေပိုင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.